16ရက်ကြာပျောက်ဆုံးနေတဲ့မြန်မာတောင်တက်သမားနှုတ်ကိုရှာဖွေဖို့အတွက်အမေရိကန်နဲ့နီပေါ်ကရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာဒီကနေ့ရန်ကုန်မြို့ကနေပူတာအုံမြို့ကိုထွက်ခွာသွားပြီးဖြစ်ပါတယ်။ဒီအဖွဲ့တွေဟာရာတူဥတုအခြေအနေကောင်းတာနဲ့ခါကာဘိုရာစီတောင်ထွန်းနဲ့အနီးဆုံးကျေးရွာဖြစ်တဲ့တဟောင်ဒမ်ကျေးရွာကိုရဟယင်နဲ့ဆက်လက်ထွက်ခွာဖို့ရှိသလိုမြေပြင်ကယ်ဆယ်ရေးအဖွဲ့တွေကလည်းဒီကနေ့တဟောင်ဒမ်ရွာကနေစတင်ထွက်ခွာနေပြီလို့ True Foundation ကပြန်ကြားရေးသဝန်ခံကပြောပါတယ်။သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာပြည်မှာသာမကအရှိတောင်အာရှမှာပါအမြင့်ဆုံးလို့သတ်မှတ်တဲ့ခါကာဘိုရာစီတောင်ကိုအောင်အောင်မြင်မြင်တက်ရောက်ခဲ့ပြီးတဲ့နောက်အဆက်အသွယ်ပြတ်ပျောက်ဆုံးသွားခဲ့တဲ့ကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့ကိုရှာဖွေနိုင်ဖို့အတွက်နိုင်ငံတကာရှာဖွေရေးအဖွဲ့တွေပူးပေါင်းပါဝင်လာရမှာဒီကနေ့မှာတော့အမေရိကန်နဲ့နီပေါ်နိုင်ငံကကယ်ဆယ်ရေးအဖွဲ့တွေဟာရန်ကုန်မြို့ကနေပူတာအိုမြို့ကိုထွက်ခွာသွားပြီးဖြစ်ပါတယ်အမေရိကန်နဲ့နီပေါ်ကယ်ဆယ်ရေးအဖွဲ့တွေပူတာအိုကိုပို့ဆောင်လိုက်ကြောင်းကို True Foundation ရဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတည်င်းနဲ့ပြန်ကြားရေးတာဝန်ခံကိုဖြိုးကိုကိုတက်ကအခုလိုပြောပါတယ်
ဟုတ်ကဲ့ဆက်ပါပါကြီးကျွန်တော်တို့တောက်စစ်တာပိုင်းနဲ့ကိုပိုင်ချက်လေးနဲ့ချက်ချင်းအချင်းမြန်လုံးပူတာကိုပို့ဆောင်လိုက်ပါတယ်မနေ့ကလာတာအမေရိကန်တင်းကနေတာပေါ့နော်သူတို့နဲ့အတူတူနီပေါ်နိုင်ငံကချက်ချင်းတောက်တဲ့ကယ်ဆယ်ရေးတင်းရောက်ရေးရဟန်းရင်ပေါင်းနှစ်ဦးရပါပါပါပါလေအားလုံးဆက်ရောက်ပါ
အမေရိကန်နဲ့နီပေါ်ကကယ်ဆယ်ရေးအဖွဲ့တွေကိုပူတာအိုကနေတက္ကသိုလ်ခြေလင်းနဲ့တောင်းတဲ့အသင်းတဘာဝခေါ်တန်ဖောင်ဒေးရှင်းနဲ့ True Foundation တို့ရဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေအခြေစိုက်ထားတဲ့တဟောင်တန်းရွာကိုရာသီဥတုကောင်းတာနဲ့ရဟတ်ရည်နဲ့ပို့ဆောင်မှာဖြစ်တယ်လို့လည်းပြောပါတယ်ဒီကနေ့မှာတော့တဟောင်တန်းရွာကရှာဖွေကယ်ဆယ်ရေးအဖွဲ့တွေမြေပြင်ကနေလုပ်ငန်းဆောင်ရွက်တာတွေကိုစတင်နေပြီဖြစ်တယ်လို့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုဖြိုးကိုကိုတက်ကဆက်ပြောပါတယ်
ဒီကဒေသကန်တိုင်းမှာဥနမကျွန်စင်ဆိုတာရှိပါတယ်ဥနမကျွန်စင်ကလည်းဂျပန်ဟိုမစ္စတာအိုဇာကီနဲ့ခါခါဘရိုဒီတောင်လုံးငယ်ဆက်ရှင်နဲ့ကရောက်ခဲ့ဝင်တွေ့ကြုံရှိပါတယ်သူနဲ့အတူအဲ့ဒီဒေသကန်ရွာသားတွေတချို့ကခါခါဘရိုဒီတောင်တက်မဲ့အဖွဲ့ကိုအခောက်အခံပါတင်နိုင်ပါတယ်ဆယ်ပြီးတော့ပို့ဆောင်ပေးခဲ့တာရှိတော့သူတို့အနေနဲ့ဒီနေ့ကျွန်တော်တို့ထူပေါင်းရှင်ကယ်ဆယ်ရေးဖွဲ့သားတွေပေါင်းပြီးတော့ချီလင်ခီနဲ့တို့ထွက်ခွာသွားပါပြီဟုတ်ဟုတ်ဟိုနေ့ကတော့ထွက်ခွာသွားပါတယ်ချီလင်ကယ်ဆယ်ပေါ့နော်ရဲလေးစားပေးရရကျွန်တော်လက်ရှိမှာတော့ရာသီဥတုချိန်ကြီးရဲ့ဒီအဓိကမြေနေတာပေါ့နော်။ဒါပြီးခြားကြမလို့ကျွန်တော်ခက်ခဲလေးရှိနေပါတယ်။ရဲလေးနဲ့ကရှာပေးစီရေးစကားချိန်ကြီးအမြင်ပြင်ကစီတော့ဟာကျွန်တော်တို့ထွက်ခွာပါတော့
။အမေရိကန်ရှာပွေကယ်ဆယ်ရေးအဖွဲ့မှာတော့အဖွဲ့ဝင်2ဦးပါဝင်ပြီးအဖွဲ့ခေါင်းဆောင်ဖြစ်တဲ့အင်ဒီတိုင်ဆန်ဟာလွန်ခဲ့တဲ့နှစ်ကမြန်မာပြည်ကဒုတိယအမြင့်ဆုံးတောင်ဖြစ်တဲ့ဂန်လန်ယာစီတောင်ကိုတက်ရောက်ခဲ့ဘူးသူဖြစ်ပါတယ်။ဒီကနေ့ရန်ကုန်မြို့ကိုရောက်ရှိချိန်မှာအန်တီတိုင်ဆန်ကသူဆက်လက်ဆောင်ရွက်သွားမယ့်အခြေအနေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုအခုလိုဖြေကြားခဲ့ပါတယ
် We need to find out first what has happened and what people have done and then we'll make a plan or follow the plan that's in place and figure out what to do next
ဘာတွေဖြစ်ပြနေတာကိုအရင်လေ့လာမယ်နောက်လုပ်ငန်းအစီအစဉ်တွေရေးဆွဲပြီးအဲ့ဒီအစီအစဉ်အတိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်ရှာဖွေကယ်ဆယ်ရေးအတွက်အဓိကစိန်ခေါ်ချက်ကတော့မိုးရွာတာနဲ့နှင်းကြတာတွေဖြစ်နိုင်မယ်လို့သူကအရင်အတွေ့အကြုံကိုအခြေခံပြီးသုံးသပ်ပြောဆိုပါတယ်American ကယ်ဆယ်ရေးအဖွဲ့တွေနဲ့အတူဒီကနေ့ပူတာအိုမြို့ကိုထွက်ခွာသွားတဲ့နီပေါ်အဖွဲ့မှာတော့အဖွဲ့ဝင်၄ယောက်ပါဝင်ပါတယ်။အဖွဲ့ဝင်၂ယောက်ကတောင်တက်ကယ်ဆယ်ရေးလုပ်ငန်းကျွမ်းကျင်တဲ့ရဟတ်ယာဉ်မောင်း၂ဦးဖြစ်ပြီးကျန်၂ဦးကတော့ဧဝရတ်တောင်တက်ရောက်သူတွေကိုလမ်းပြပေးတဲ့ကျွမ်းကျင်တောင်တက်သမား၂ဦးဖြစ်တယ်လို့ True Foundation ကသတင်းထုတ်ပြန်ထားပါတယ်။ပျောက်ဆုံးနေတဲ့တောင်တက်သမား၂ယောက်ကိုမြန်မာနိုင်ငံအတွင်းကနေအခုလိုမြေပြင်နဲ့ဝေဟင်ကနေကယ်ဆယ်ဖို့ဆောင်ရွက်နေချိန်မှာပဲတရုတ်ကယ်ဆယ်ရေးအဖွဲ့ဖြစ်တဲ့ Blue Sky ခေါ်ကောင်းကင်ပြအဖွဲ့ကတော့တရုတ်နိုင်ငံတိဘက်ဒေသဘက်ကနေရှာဖွေကယ်ဆယ်သွားဖို့စီစဉ်နေပါတယ်မြန်မာတောင်တက်သမား၂ယောက်ဖြစ်တဲ့ကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့ဟာဩဂုတ်လ31ရက်နေ့ကခါကာဘိုရာစီတောင်ကိုတက်ရောက်အောင်မြင်ခဲ့ပြီးတဲ့နောက်အခြေစိုက်စခန်းမှာကြံနေတဲ့အဖွဲ့တွေနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့တာဖြစ်ပါတယ်။သူတို့နှစ်ယောက်ဟာခါကာဘိုရာစီတောင်ကိုဒုတိယမြောက်အောင်အောင်မြင်မြင်တက်ရောက်နိုင်သူတွေဖြစ်ပြီး1996ခုနှစ်ကဂျပန်နိုင်ငံသားအိုဇာကီနဲ့တိဘက်လူမျိုးမြန်မာနိုင်ငံသားနမားဂျွန်စင်တို့ဟာပထမဆုံးအကြိမ်ဖြစ်တက်ရောက်ခဲ့ပါတယ်။